ဖော်ပြဆဲနိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးရရှိရေးပံ့ပိုးမှုရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတိုက်ချက်ပြီးကမ္ဘာ့ငွေကြေးစနစ်ကိုပြုပြင်ပြောင်းလဲဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကအွန်လိုင်းကနေကျင်းပတဲ့ကမ္ဘာ့စီးပွားရေးဖိုရမ်မှာကမ္ဘာ့စီးပွားရေးခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်
And we must prepare for the next pandemic through common sense investments in monitoring, early detection and rapid response plans in every country.
Now, ကျောင်းသားတွေကယောဂါစိုးကြီးကိုကာကွယ်ရေးအတွက်စောင့်ကြည့်နေကြတဲ့စနစ်စောစောစီစီစမ်းသပ်တဲ့စနစ်နဲ့တိုင်းနိုင်ငံတိုင်းကချက်ချင်းအင်တာအားတိုင်းတုံ့ပြန်တဲ့စနစ်တွေပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအကောင်လောင်ရင်းနှီးမြှုပ်နှံဆောင်ရွက်ကြရလိမ့်မယ်လို့အတွေ့အကြုံချုပ်အန်တိုနီယိုဂူတာရက်စ်ကဒါဗော့စ်နီလာကန်အတွက်နယူးယောက်မြို့ကနေပြောဆိုသွားခဲ့တာပါနိုင်ငံတိုင်းမှာဒေတာတွင်အချိန်ကကျန်းမာရေးစောင့်ရှောက်မှုစနစ်အားကောင်းအောင်ဖြည့်ဆည်းကြပြီးအားလုံးကိုတပြေးညီကျန်းမာရေးစောင့်ရှောက်ခွင့်ရန်ခွင့်ရမယ်လမ်းကြောင်းဖွင့်ပေးဖို့လိုတယ်လို့သူကပြောဆိုခဲ့ပါတယ်အခုတော့ဒီအခြေအနေကိုရောက်နိုင်ဖို့အဝေးကြီးလိုအပ်နေသေးတယ်လို့လည်းပြောဆိုသွားခဲ့ပါတယ်ဝင်ငွေနဲ့ဝင်ငွေအလက်လတ်ရှိတဲ့တိုင်းပြည်တွေဟာမျိုးဆက်ချီပြီးပုံစံမှုအနည်းဆုံးကာလကိုရင်ဆိုင်နေရကြောင်းအတွေ့အမှုချုပ်ကသတိပေးပါတယ်မကြုံစဘူးငွေကြေးဖောက်ပွားလာတာကမ္ဘာသုံးစိတ်ပေါင်းကျင်းလာတာအတိုးတုံးမြန်မာလာတာနဲ့လောင်စာနဲ့အစားအသောက်ဈေးတွေတက်လာတာကြောင့်ကာယောဂါကလည်းပြန်လည်ထူထောင်လာနိုင်အောင်အားယူနေကြတဲ့ကမ္ဘာနေရာတိုင်းဟာအထူးခိုက်ကြုံတွေ့ရပါတယ်လို့လည်းအတွေ့အမြင်ချုပ်ကပြောဆိုခဲ့ပါတယ်